မိုင်းရှုဒေတာရွေးကောက်ပွဲထပ်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOE မြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မတ်မီခါရဲ့သတင်းကိုတော့ဦးစံမှုဝေကပြောပြမှာပါရှင
်လုံလုံရေးလိုအပ်ချက်တွေရှိရမှုမိုင်းရှုမြို့နယ်ရဲ့ကြေးရွာကြီးတုံးကိုရွေးကောက်ပွဲမကျင်းပဖို့ NLD စွတ်တော်ကုစလေလောင်းတွေဘက်ကကန့်ကွက်လာတင်ခဲ့တာမှာကော်မရှင်ဘက်ကပယ်ချလိုက်ပါတယ်ပေးထားလိုက်တဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြတ်ကအခုလိုပြောပြပါတယ်
။အပေါင်းရှင်နယ်နဲ့ပါတီကအဓိကပါတီက၄ခုရှိတယ်။ SND ရဲ့ SND ကိုစံကြောက်ကောင်းခေါ်တော့နောက်သားချီနောက် USCD ပေါ့ဒီခါကျူဒီပါတီကအလုံးမချက်ကူလိုက်တယ်။လုတ်တယ်လားမလုတ်တယ်လားတော့နောက်ရက်ကြီးကော်မရှင်ကအဲ့ဒီဒီအဖြစ်ဆုံးကြီးရဲ့ကော်မရှင်ကနောက်မရှိနေတဲ့ကော်မရှင်ဆက်ဆဲတော့လုတ်ပိတ်နေတဲ့သူမှအားလုံးမဆက်လိုက်ကျွန်တော်ပေါ်တင်ပေးလိုက်ပြီးစီရလဲပောက်ကသဘောထားတိုင်းပဲသူမှပြန်လိုက်ပြီးကျွန်တော်ကဖတ်ကြည့်လိုက
်ကြည့်ပါဤတုံးမှုမှာရှိတဲ့ငဲယုံနေရာတွေကိုလုံလုံရေးပိုင်းပိုးစစ်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လည်းဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်ငဲယုံနေရာလေးတွေနည်းနည်းရှင်းလိုက်ကျွန်တော်မရှိတဲ့နေရာလေးတွေရှင်းပြီးလဲဘယ်မဝေးပါဘူးဒီမှန်ကျွန်တော်ဝေးနေတယ်နဲ့ကောင်းတယ်ဆိုင်ရဲ့ကားကိုပေါ်လိုက်။သူကငားရင်ရှိနေရင်မူလထားတာကအဲ့ရွာလေးမှာထားတယ်။တော့ကျွန်တော်ကဟိုကားလမ်းလာကိုရွှေ့လိုက်တော့အခုကမော်မေဆိုတဲ့အုပ်စုကတော့ကျွန်တော်ပိုင်ရှူကြီးကိုရက်ဖက်လေးတဲ့ရွှေ့တယ်။သူကလည်းတက်နေတာမော်မေဆိုတာပိုင်ရှူနဲ့တက်နေတာ။ကွန်ကြောင်းနဲ့နောင်ဖက်တို့ခေါ်တယ်အဲ့ဒီအုပ်စုကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရှိတယ်။မိုင်းအော့ကွာမေယုံတုံးလို့ရှိတယ်မော်မီရနေလို့ရှိတယ်
။အင်နလီဘက်ကလုံချုံရေးအားနေရဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်စွတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူး။ကော်မရှင်ဘက်ကတော့လုံချုံရေးစိတ်ချမဲ့နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အဆင်ပြေဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်။ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ်အင်နလီဘက်ကတော့တိတ်ပြီးတော့ဗဝင်မကြလာပါဘူး။မိုင်းရှုမျိုးနယ်ကအင်နလီပါတီဘက်ကအမီးမဖော်လို့တဲ့တာဝန်ရှိသူတဦးကတော့ကွန်ရှင်ရဲ့ဆုံးဖြတ်ချက်ပေါ်အခုလိုတုံ့ပြန်လိုက်ပါတယ
်အတင်းပြင်းရည်ရဘာလို့လဲဆိုတော့ကျွန်တော်တို့ကအဲ့ဒီဈေးရည်ကိုအောက်ပြုတ်ပြမမရပဲနဲ့အောက်ပြုတ်ပြမရပဲနဲ့နေရာတော့ပြောင်းရဲကျွန်တော်တို့ကစိတ်တော့အပြည့်အစုံနိုင်ဆုံးရအဲ့ဒီပါတီကတစ်ဖက်လိုက်အစီအစဉ်ဆင်းတဲ့ခါကျတော့အဲ့ဒီမှာဒီကိစ္စလက်တွေ့နေတဲ့အချိန်မှာစီးရဲအခုမှဆင်းနေမရဘူးကျွန်တော်တို့ဆင်းနေတဲ့ရွာတွေရွာပေါင်း၄၀ကျော်ကျော်ဝင်လို့မရဘူးအဲ့ဒီအဲ့လိုဝင်လို့မရတဲ့ခါကျကျွန်တော်တို့ကလက်တွေ့ဆင်းရတဲ့အခါကျတော့တုံ့ပြန်ရည်ရသူတို့ကဘယ်လိုပုံလဲဆိုတော့ဒါကဒီပြားများတဲ့ရေကောက်ပွဲဖြစ်နိုင်တဲ့နည်းမျိုးမဟုတ်တဲ့ကြောင့်ကျွန်တော်ကကန့်ကွက်တာပြ။အဲ့ဒါကိုဒီကြီးကဆုံးဖြတ်တယ်ဆိုတော့လည်းကျွန်တော်လည်းမပြောတတ်ဘူးပေါ့နော်
။ကန့်ကွက်တော့တင်ခံရတဲ့နေရာတွေကနောက်အဲ့ကြေးရအုပ်စု၊ကွန်ကြောင်ကြေးရအုပ်စုနဲ့မော်မေကြေးရအုပ်စုတွေဖြစ်ပါလေ။အဲ့ဒီအုပ်စုသုံးခုမှမဲပေးနိုင်တဲ့မဲဆန္ဒရှင်ဦးရေက9000နီးပါးရှိပြီးမန်းရှူးမြို့နယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆရာခံရုံးလောက်ပမာဏရှိနေကြတာပါ။အခုတော့အဲ့ဒီနေရာဒီမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာလူညုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်ရှူကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်မှုအတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်။ပါတီဒီဘက်ကလူညုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ့ပတ်သက်ပြီးတော့အရင်ကတည်းကတစ်စုံတစ်ခုသောပြဿနာတက်လာခဲ့ရင်ပြဿနာတက်တဲ့မဲယုံတွေကထွက်လာမဲ့မဲတွေကိုထည့်သွင်းအရေးအတွက်ပဲထားချိဖို့အတွက်သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာပါတီ၅ပါတီကနေရွေးကောက်ပွဲရှင်ပြန်သွားမှာပါ။လက်ရှိမန်ရှူးတစ်မြို့နယ်လုံးဆိုရင်မဲယုံအရေးအတွက်90နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေးအတွက်ကတော့9000နီးပါးရှိတယ်လို့သိရပါတယ်။